အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စုဆောင်းထရှိမှုလျှော့ချပေးရေးအတွက်နောက်ဆုံးသတ်မှတ်ထားရကိုရင်ဆိုင်နေရပါပြီ။ START လို့အတူပါခေါ်တဲ့အမေရိကန်ရုရှားနှစ်နိုင်ငံမဟာဗျူဟာလက်နက်လျှော့ချရေးစာချုပ်အသစ်အရဒီနေ့တနင်္လာနေ့မှာဒီနောက်ဆုံးသတ်မှတ်ရက်ကိုရောက်လာတာမို့ရုရှားအနေနဲ့ဂရိတီဗီလှုပ်ဆောင်နိုင်ဖို့အမေရိကန်ဘက်ကယုံကြည်ထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကအမေရိကန်အနေနဲ့2019ခုနှစ်ဩဂုတ်လမှာကတည်းကဒီစာချုပ်အဓိကသတ်မှတ်ချက်ပမာဏအထိနျူကလ িয়ার လက်နက်တွေကိုလျှော့ချပေးပြီးဖြစ်တယ်။အဲ့ဒီအချိန်တုန်းကရုရှားအနေနဲ့လည်းဒီသတ်မှတ်ချက်ထိလျှော့ပေးဖို့တိုးတက်တဲ့လှုပ်ဆောင်မှုတွေရှိခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးပြောခွင့်ရဟက်သာနျူဝက်ကရုရှားအနေနဲ့ဒီစာချုပ်သတ်မှတ်ချက်ထိနျူကလ িয়ার လက်နက်တွေမလျှော့ပေးနိုင်စရာဘလို့အကြောင်းမှမရှိဘူးလို့လည်းထုတ်ပြောခဲ့ပါတယ်။တနင်္လာနေ့နေ့တုန်းကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးညင်ညာချက်ထဲအရအခုလိုနှစ်နိုင်ငံလုံးကလျှော့ချလိုက်တဲ့နျူကလ িয়ার လက်နက်ပမာဏကိန်းဂဏန်းအထောက်အထားတွေကိုအရင်ခုနှစ်နှစ်ထက်ကတစ်နှစ်နှစ်ချိန်ပုံမှန်လှုပ်လာခဲ့တဲ့အတိုင်းနောက်လာတယ်မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်။ဒီ SDART STAT စာချုပ်သစ်ကိုအမေရိကန်နဲ့ရုရှားနှစ်နိုင်ငံကြား2010ခုနှစ်ဧပြီလ10ရက်မှာချုပ်ဆိုခဲ့ပြီး2011ခုနှစ်ဖေဖော်ဝါရီ5ရက်နေ့မှာစတင်အသက်ဝင်လာခဲ့တာဖြစ်ပါတယ်ခင်ဗျ။